ရုရှားလေဂျောင်းလိုင်းအယ်လိုဖရုတ်ဟာတနင်္ဂနွေနေ့ကမော်စကိုမြို့ရှရစ်မက်ခြေကိုလေဆိပ်မှာအရေးပေါ်ဆင်းသက်ခြင်းမီးလောင်ကျွမ်းမှုဖြစ်တာကြောင့်အနည်းဆုံးလူ40သေဆုံးသွားကြောင်းမော်စကိုကလာတဲ့သတင်းတွေကဆိုပါတယ်။ဆာစကို8စူပါဂျက်တရားမြို့အစာအိတ်လေရင်ဟာလေရင်ပေါ်မှာခီးတယ်83ဦးနဲ့လေရင်အမှုတန်း5ဦးစုစုပေါင်း88ဦးလိုက်ပါခဲ့တာပါ။လင်းရင်မီးလောင်ကျွမ်းတဲ့အကြောင်းရင်းကိုအခုချိန်ထိမသိရသေးပါဘူး။လင်းရင်ဟာမော်စကိုကိုဒီဒေသစံတော်ချိန်ညနေ6:00မှာစတင်ထွက်ခွာပြီးမြောက်ဘက်မွေမန့်လေဆိပ်ကိုဥတီတန်တန်းမှုရွေခဲ့တာပါ။လင်းရင်တန်တဗီတိတ်မကြခင်မှာပဲစပန်းဆန်ရချွေးမှုရှိတာကြောင့်လင်းရင်အမှုတန်းတွေကလင်းရင်လမ်းကြောင်းထိန်းချုပ်ရေးဌာနကိုအရေးပေါ်သတင်းပို့ခဲ့ပြီးဆင်းသက်ဖို့အကြောင်းကြားခဲ့ပါတယ်။ဆင်းသက်လာခြင်းမှာအင်ဂျင်ကနေမီးလောင်ကျွမ်းမှုဖြစ်ပွားပြီးနောက်ခီးတယ်တွေကိုအရေးပေါ်အပေါက်ကနေကယ်ထုတ်ဖို့ကြိုးစားခဲ့ပါတယ်။ဒါကြောင့်အခုလိုမီးလောင်ရတဲ့လဲဆိုတဲ့အကြောင်းရင်းကိုမသိရသေးပေမဲ့ဒီဖြစ်ရပ်ကိုရာဇဝမှုကြောင့်ရအမှုခွင့်စုံစမ်းနေကြောင်းရုရှားစုံစမ်းရေးကော်မတီကပြောပါတယ်။အခုလိုမတော်တဆမှုဖြစ်ပြီးတဲ့နောက်မှာရှရစ်မက်ခြေကိုလေဆိပ်ကိုယာယီပိတ်ထားခဲ့ပြီးအဲ့ဒီလေဆိပ်ကိုဆင်းသက်မဲ့လေရင်တွေကိုလည်းအခြားလေဆိပ်ကိုပြောင်းရွှေ့ခဲ့ပါတယ်။